မြန်မာနိုင်ငံငင်းငင်းလင်းလုပ်ငန်းစဉ်ဆက်လက်အကောင့်ထေဖို့ရေးပါဝင်မြန်မာနိုင်ငံရဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးတို့အတွက်မြန်မာနိုင်ငံသားရဲ့ဝန်ကြီးတော်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကျဉ်းပေးပုဂ္ဂိုလ်မစ္စတာဗီဂျင်းနမ်ပြတို့ဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မစ္စတာနမ်ပြအနေနဲ့မြန်မာနိုင်ငံငင်းငင်းရဲ့လုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်အိန္ဒိယနိုင်ငံတွေနဲ့ဒါမှမဟုတ်တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးကြရမှာပါကြာဝင်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာ Vijay Nambiar တို့ဟာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဧကမ္မမှာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိတနာရီလောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးရေးဆိုးကအခုလိုပြောပါတယ်
။အဓိကတော့သူကလာတာကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာရှေ့ဆက်အနာဂတ်မှာပေါ့ဘယ်လိုပူးပေါင်းပြီးတော့သူပြောလာတာ cooperation modality ပေါ့ဘယ်လိုနည်းလမ်းနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီနိုင်တယ်လဲတဲ့ခံကဏ္ဍနေပြီးတော့ပါဝင်ဆက်ပြီးပါဝင်နိုင်တယ်လဲဆိုတာတွေအဓိကထားဆွေးနွေးတာပါအဲ့ဒီနှစ်ချက်ပါ
ပြည်တော်စုဝန်ကြီးဘက်ကတုံ့ပြန်ဆွေးနွေးတဲ့အချက်တွေကိုတော့အခုလိုဆက်ပြောပါတယ်
။ဝန်ကြီးဘက်ကလည်းဒါအများကြီးရှေ့ဆက်ပြီးတော့ပူပေါင်းလုပ်ဖို့ရှိတယ်ဆိုတာတွေပြောတာပေါ့။အဓိက peace process ကကိုယ့်အတွက်ဘယ်လောက်အရေးကြီးနေလဲဆိုတာရဲ့အဲ့ဒါကြောင့်ဘယ်လိုခံစားတာတွေကပါလို့ရှိရင်ကောင်းတယ်ဆိုတာရဲ့ဟိုပြောတာပါရှင်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရင်ဆိုရလက်ထက်ကလေးကပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိ21ရာစုပေလုံညီလာခံပြည်စင်ရေးကော်မတီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့မစ္စတာဗီဂျေးနမ်ဘီယာအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်ဆွေးနွေးညှိနှိုင်းရမှာအဖွဲ့အစည်းတစ်ခုခုဘက်ကဗန်မလိုက်ဖဲဂျာဝင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားပါတယ်
။ခုပြင်တော့ကျွန်တော်တို့နိုင်ငံရဲ့ဟို geopolitics တိတ်ပေါ်ပြီးလေထားအရာအင်းနာချင်းနိုင်ငံတွေအကုန်လုံးကဒီကုလသမဂ္ဂမှာပါတော့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စင်မှာလည်းသူ့အနေနဲ့ပေါ့လေဂျာကနေပြီးတော့ဝိုင်းတော့ကူရိုပေးနိုင်တဲ့အနေအထားမျိုးကိုရှိရပါတယ်။ကဲနောက်တစ်ခုကတော့ဒီရှင်မြို့ရဲ့ဖွဲ့ကဲဦးနေဆွေးနွေးဖို့ကိစ္စလိုဟာမျိုးဒီမှာလဲသူတို့အနေနဲ့လဲဂျာတာမှာဝင်ပြီးတော့ဆင်းနေဝိုင်းရောက်အောင်ပေါ့လေသူတို့ကူညီကြတာမျိုးတွေလဲရှိတယ်ဟိုယူနီမီဆောက်တဲ့အချိန်မှာနည်းနည်းယူနီမီရောက်အောင်လုပ်ပေးနေတာမျိုးတွေလဲအဲကျွန်တော်တို့ပါခဲ့တာမျိုးတွေလဲရှိပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေးနမ်ဘီယာဟာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရင်းနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးဆိုင်ရာဆွေးနွေးပွဲတွေမှာကုလသမဂ္ဂရဲ့လေးလာသူကိုယ်စားလှယ်အဖြစ်အစဉ်တစိုက်ပါဝင်တက်ရောက်ခဲ့သူဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှိဖွဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလည်းနိုင်ငံတကာအသီးသတ်တွေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာထောက်ရငင်းချမ်းရေးရရှိဖို့အတွက်21ရာစုပေလုံညီလာခံကိုတလားနှစ်လအတွင်းကျင်းပဖို့အတွက်ဧပြီလ29ရက်နေ့ကပြောဆိုထားပြီး21ရာစုပေလုံညီလာခံပြင်ဆင်ရေးကော်မတီကတော့လာမယ့်ဇူလိုင်လမှာကျင်းပဖို့ပြင်ဆင်နေပါတယ်